အိနေကဘာမှာဆွေဒင်နိုင်ငံက16နှစ်သမီးလေးတယောက်ကဘာကြီးအနာကအတွက်6ချားဆိုရင်ပူပန်နေရတာတွေကိုကုလသမဂ္ဂမှာဥရောပပါလီမန်ညီလာခံမှာနဲ့တခြားတခြားကဘာထိပ်သီးညီလာခံတွေမှာမိကွန်းတွေတက်ချွေနေတာမို့တန်ငယ်စကားတက်ကြီးကြားတဲ့သဘောမျိုးဆောက်တယ်လို့ပြောနိုင်ပြီးတကယ်တမ်းဆက်ဆက်တွေးရင်မျိုးဆက်သစ်တွေကိုကိုစားပြုတဲ့ပဝင်းကျင်ဝါရီသွေးသစ်တယောက်ထွန်းပေါက်လာတာပဲဖြစ်ပါတယ်2019မေလ29ရက်နေ့ထုတ်ကဘာကျော်တိုင်းမဂ္ဂဇင်းကနောက်မျိုးဆက်သစ်ခေါင်းဆောင်10ယောက်ကိုရွေးချယ်တဲ့အခါမျက်နှာဖုံးမှာဆွီဒင်နိုင်ငံကခရက်တက်တင်ပေကိုဖော်ပြပြီးကဘာကြီးအတွက်တိုက်ပွဲဝင်တဲ့ဆက်ကျော်တက်ရဲလို့သူကတင်စားပါတယ်။2003ခုနှစ်ဇန်နဝါရီ3ရက်နေ့ဘွားဂရက်တာရှင်းနှစ်သမီးဘဝမှာရာသီဥတုပြောင်းလဲခြင်းဆိုတဲ့ဝါရကိုစကြပူးခဲ့ပေမဲ့သူလိုပြောင်းလဲနေတဲ့ကိစ္စဖြစ်ရှင်းမှုဘာလို့များနည်းနည်းပါပါပဲ။ရုပ်နေကြတယ်ဆိုတာနားမလည်နိုင်ခဲ့ဘူးလို့ Tech Talk ဆိုတဲ့ဤပညာဆိုင်ရာဟောပြောပွဲမှာမနစ်ကနိုဗ ెంబ ာလကပြောခဲ့ပါတယ်17နှစ်သမီးမှာတော့အเจ้าမှာရာသီဥတုပြောင်းလဲခြင်းသင်ခန်းစာသင်ရတဲ့အခါကဘာကြီးအနာဂတ်အတွက်တောကဝင်းနေပြီစိတ်တန်ရာတွေရလို့စကားတော်လို့မှပြောတဲ့အတိစိတ်တစရလာပါတယ်ဒါကြောင့်ကဘာရာသီဥတုပြောင်းလဲရတာကိုထုတ်ဖော်ပြီးဆန္ဒမှမပြရရင်ရင်းနှင်းဆွတ်တဲ့မွန်းကျအသက်ငင်းနေရတော့မယ်လို့ခံစားမိတဲ့အတွက်ဇွီဒင်ပါလီမန်ရှေ့မှာမနစ်ကဩဂုတ်လတုန်းကတကူတော့အစနစပြပါလေပြောရရင်အဲ့ဒီအချိန်ကအဲ့ဒီ15နှစ်သမီးလေးနောက်မှာပြစ်ဒတ်မရှိခဲ့ပါဘူးဒါပေမဲ့ရာသီဥတုအတွက်ကျောင်းနေတပိန့်မှောက်ကြဆိုတဲ့ပိုစတာတင်ပြီးဇွီဒင်ပါလီမန်ရှေ့ကသူ့တကူတော့ဆန္ဒပြပွဲဟာရာသီဥတုပြောင်းလဲတာနဲ့ကဘာကြီးပြန်ွေးလာတာကိုအရေးယူဆောင်ရွက်ဖို့နိုင်ငံတကာကကျောင်းသားတွေကိုနှိုးဆော်လိုက်တယ်လို့ပြစ်သွားပြီးကျောင်းသားလေးတွေဆန္ဒပြဖို့ဖြစ်လာပါတယ်။သူတကူတော့လှုပ်ရှားမှုဟာတကဘာလုံးကကျောင်းသားတွေကိုကင်လှုပ်လိုက်တာလည်းဖြစ်ပါတယ်။ဒီနေ့လူငယ်နောင်ဝယ်လူကြီးဖြစ်လာမယ့်အနာဂတ်အတွက်ဒီနေ့လူငယ်တွေကိုစားပိုလန်နိုင်ငံမှာ2018ဒီဇင်ဘာလကကျင်းပခဲ့တဲ့ရာသီဥတုပြောင်းလဲခြင်းဆန္ဒညီလာခံမှာသူပြောသွားတာကတော့
The year 2078I will celebrate my 75th birthday. If I have children, maybe they will spend that day with me. Maybe they will ask.
2098ခုနှစ်ရောက်ရင်ကျမအသက်85နှစ်မြောက်မွေးနေ့ကျင်းပါမယ်။တကယ်လို့ကျမမှာကလေးတွေရှိနေရင်ကျမမွေးနေ့မှာကလေးတွေလည်းကျမနဲ့ရှိနိုင်ပါမယ်။ကလေးတွေကခုဒီကဦးရောဒတော်ရုအကြောင်းလဲမင်းနိုင်ပါရဲ့။တစုံတရာအေးအေးဆောင်ရွက်ဖို့အချိန်ရှိနေတော့ဦးရောဒတော်ရုကဘာဆိုဘာမှဘာကြောင့်မလုပ်တလဲဆိုတာမေးနိုင်ပါတယ်။အရာအလုံးထက်ရင်သွေးတွေကိုပုတ်ချစ်တယ်လို့ဥရောဒတော်တို့ကပြောကြပါတယ်။ဒါပေမဲ့ဥရောဒတော်တို့ဟာကိုယ့်ရင်သွေးတွေမျက်စိအောင်မှာပဲသူတို့အနာဂတ်ကိုခိုးယူနေပါတယ်လို့ပြောသွားတာပါ။ရှေ့ကဘိုးဘွားတွေထိန်းသိမ်းဆောက်ရှောက်ပြီးနှောင်းလူတွေအတွက်ထားရခဲ့တဲ့အဝေးတွေကိုဒီခေတ်မျိုးဆက်တွေကကောင်းဝင်ဆက်ခံပြီးမဲ့နောက်မျိုးဆက်သစ်တွေအတွက်တော့ဆုံးမထားရင်ပါကိုရှောင်ကျင်ကြဖို့တတိပေးတာလည်းဖြစ်ပါတယ်။ Austria နိုင်ငံဗီယက်နာမြို့မှာကျင်းပပြီးကုလသမဂ္ဂအကြီးအကဲပါမကနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေပါတက်ရောက်တဲ့2019 Australian War Summit ကမ္ဘာထိပ်သီးညီလာခံမှာ Greta Thunberg ဒီနှစ်မေလ28ရက်ကပြောသွားတာကတော့
During the last months millions of children have been school striking for the climate gaining lots of attention for the climate crisis but we children are not leaders
လူငယ်တွေလားတွေမှာတန်းနဲ့ချီတဲ့ကလေးတွေတပိတ်မှောက်ခဲ့ကြတာရာသီဥတုပြဿနာအတွက်အာရုံစိုက်ခံရပါရဲ့ကျမတို့ကလေးတွေဟာခေါင်းဆောင်တွေမဟုတ်ကြပါဘူးအကြောင်းပြောစွာသိပ္ပံပညာရှင်တွေလည်းမဟုတ်ကြပါဘူးဒါပေမဲ့ဒီနေ့ဒီမှာရှိနေတဲ့သူတွေဟာသမရတွေထိရှားကြော်ကြားသူတွေနိုင်ငံရေးသမားတွေအလို့မှုဆောင်အရာရှိတွေနဲ့သတင်းစာဆရာတွေဖြစ်ကြပါရဲ့လူတွေဟာဥတုဒတော်တို့စကားကိုနားထောင်ကြပါရဲ့လူတွေအပေါ်ဥတုကဩဇာတက်ရောက်ပါရဲ့ဒါကြောင့်ဥရုဒတော်တို့ဟာကြီးမားတဲ့တာဝန်ကြီးရှိပါတယ်။ရိုးရိုးဖြောင်ဖြောင်ပဲပြောပါစို့။ဥရုဒတော်တို့အများစုကအဲ့ဒီတာဝန်ယူဖို့တက်ကွက်ကြပါတယ်လို့ပြောသွားတာပါ။ရာသီဥတုပြောင်းလဲခြင်းတက်ကြွရေးလှုပ်ရှားသူတူမှုပညာရေးလမ်းကြောင်းကဝေဖီသွားတာကိုဝေဖန်ခံရတာလည်းရှိပါတယ်။ Greta Thunberg ကတော့ရိုးရိုးစင်စင်ပဲပြောပါရဲ့။အနာဂတ်မရှိရင်အရာရာဟာအတိတ်ပဲမဲ့ပြီးကြောက်တက်စရာအကြောင်းလဲမရှိတော့ပါဘူးလို့ပြောပါတယ်ရှင်။